တောင်ကိုရီးယားနိုင်ငံကနေထိုင်းနိုင်ငံကိုဗီဇာရက်လွန်ပြီးဒီအပိုင်းတွင်ပြန်လာခြင်းရှိတဲ့သူတွေတဲကတချို့ဟာကိုရိုနာဗိုင်းရပ်စ်စောင့်ကြည့်စစ်ဆေးတဲ့ကာလ14ရက်အတွင်းအိမ်မမနေကြပဲချင်းမိုက်ချင်းရိုင်းခရိုင်တွေကိုသွားခဲ့ကြပါတယ်။ဒါကြောင့်သူတို့သွားကြခဲ့တဲ့နေရာတွေကဈေးဆိုင်တွေကိုပိတ်ပြရတယ်လို့သူတို့လက်ပတ်ခဲ့တဲ့ချင်းရိုင်းခရိုင်ထိုင်းမြန်မာနယ်စပ်ဒေသအထိပို့သက်ဆေးဖြန့်တာတွေကိုထိုင်းအာဏာပိုင်တွေကအပူတပြင်းလှုပ်ဆောင်နေရပါတယ်။ရွှေပြောင်းလူသမားတွေတိတ်နေချီရှိတဲ့ချင်းမိုင်ချင်းရိုင်းဒေသတွေမှာအလုအလုနေကြတဲ့မြန်မာနိုင်ငံသားတွေလည်းဒီသတင်းကြားလို့စိုးရိမ်ပူပန်စိတ်တွေထွက်ပေါ်နေပါတယ်။ VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်။ဒီကဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုနှုန်းတွေတူလာနေတာကြောင့်တောင်ကိုရီးယားနိုင်ငံမှာခိုးဝင်နေထိုင်နေကြတဲ့ထိုင်းနိုင်ငံသား9000ကျော်လောက်ဟာဒီဇင်ဘာလကနေစတင်ပြီးမတ်လအတွင်းမှာနေရပ်ပြန်လာနေကြတာပါ။ကူးစက်ပြန့်ပွားမှုနှုန်းမြင့်တက်လာနေတဲ့တောင်ကိုရီးယားနိုင်ငံမှာဗီဇာတက်တန်းကျော်နေပြီမဲ့နေရက်မပြန်ပဲအလုပ်ခိုးလုပ်နေသူတွေဟာအဖမ်းဆီးမလုပ်ဘူးဆိုတာကြောင့်ဖေဖော်ဝါရီလထဲမှာပဲအများဆုံးပြန်လာနေကြပါတယ်။မလအတွင်းမှာပဲထိုင်းနိုင်ငံတန်ယုံအလုပ်သမားတာဝန်ခံကအသက်28နှစ်အရွယ်ဗီဇာတက်တန်းကုန်နေတဲ့ထိုင်းနိုင်ငံသူတို့ဟာကိုဗစ်ရောဂါပိုးရှိနေကြောင်းသတင်းပို့ခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံကိုပြန်ရောက်ရှိလာသူတွေထဲမှာရောဂါပိုးကူးစက်သူတွေပါလာမှာကိုစိုးရိမ်မှုတွေတိုးလာတာကြောင့်စစ်ဆေးမှုတွေပိုပြီးတော့လှုပ်လာပါတယ်။ကိုရီးယားကနေပြန်လာကြတဲ့သူတွေထဲမှာဖျားနာသူတွေကိုတော့ယောဂတိုက်ချက်ရေးဆေးရုံတွေမှာဆေးစစ်ဖို့ခေါ်ဆောင်ပြီးအဖျားမရှိတဲ့သူတွေကိုတော့14ရက်အိမ်ထဲမှာနေထိုင်ပြီးယောဂဘိုးလက္ခဏာစောင့်ကြည့်ဖို့အတွက်ထိုင်းဆိုရကထုတ်ပြန်ထားတာပါအခုလိုထုတ်ပြန်ထားတာကိုဗီဇာတက်တန်းတော်ပြီးပြန်လာသူတွေကမလိုက်နာပဲတနိုင်ငံလုံးလျှောက်လေတာကာရာအိုကေသွားတာပုံတိုက်တွေကိုသွားလေတာပင်လယ်အပျော်ကြီးတွေထွက်တဲ့ selfie ပုံတွေကိုသူတို့ရဲ့ Facebook တွေပေါ်မှာတင်နေကြပါတယ်။အခုလိုမျိုးလွတ်ပေးထားရင်အစိုးရအနေနဲ့ယောဂဘိုးထိန်းချုပ်ရမှာပို့ပြီးတော့ခက်ခဲလာလိမ့်မယ်ဆိုပြီးလူမှုကွန်ရက်တွေကနေသတိပေးခဲ့ကြပါတယ်။ဒီအပိုင်းတွင်းမှာပဲရှင်းမှန်ရှင်းလင်းခရိုင်ကိုသွားရောက်လည်ပတ်ခဲ့တဲ့ကိုရီးယားပြန်အုပ်စုရှိတာကြောင့်သူတို့ကိုလိုက်လံစာဖွေစစ်ဆေးနေပါပြီ။ဒီအတွက်ရှင်းမှန်ရှင်းလင်းခရိုင်မှာအလုပ်လုပ်နေကြတဲ့ရှမ်းွယ်ဘွားမြန်မာပြည်သားတွေမှာလည်းစိုးရိမ်မှုတွေရှိနေတယ်ဆိုပြီးအိမ်အလုပ်လုပ်ကင်နေတဲ့နန်းခမ်းကအခုလိုပြောပါတယ
်။ဒီပျောက်ကဒီရှင်းမှန်မှာသူတို့ဖွဲ့တဲ့သူတို့ဖွဲ့တဲ့ဒီရှင်းမှန်လာပြီးတော့မှဟိုဘုကထလာစားတာအဲ့ဆိုင်ကမတိလို့အဲ့ဆိုင်တည်းပိတ်ပြီးတော့မှတန့်ရှင်းလုပ်တယ်လေမတိလို့အဲ့ပျောက်ကိုလည်းလိုက်ပြီးတော့မှဖမ်းနေတယ်ပျောက်ကနေလာပြီးတော့မှဟိုသူဘာမှဖြစ်ပါဘူးသူကိုယုံကြည်ပါတယ်ဆိုပြီးအမှန်နေကန်ချလာတယ်ဆို14ရက်ဒီကတက်မှတ်ထားတဲ့အင်ဂျင်ရင်ဖောက်ဆိုတဲ့အတော့လေသူမသိဘူးမဆိုင်ဘူးဘာဖြစ်ဘူးသူဆိုင်သူဆိုင်မလေးလိုက်စားတဲ့ဆိုင်လည်းဒီကခုမှလိုက်ရင်လိုက်ပြီးလည်းလိုက်ပိတ်နေကြလေသူလှုပ်ပုံနဲ့အားလုံးကကြောက်နေကြတာရှင်းမရ
အခုအခါမှာတော့ရှမ်းနေသားမှလည်းမျက်နှာဖုံးတက်ဖို့ပညာပေးလုပ်ငန်းတွေကိုဇက်တိုက်လုပ်နေရကြောင်းရှမ်းသတင်းစီရဲ့အက်ဒီတာဦးဆိုင်မင်းကလည်းပြောပါတယ
်ဆက်ရှိကြောင်းလို့ဒီမှာတူ Bad Foundation ဆိုတာရှိတယ်အဲ့ဒီဒီရဲ့အတန်နဲ့ယုံမှာဟောနောက်ပြီးတော့ကျွန်တော်ရှမ်းလန်တို့ဆင်းရဲအတန်နဲ့ယုံဟောအဲကျွန်တော်တို့ဒီအတိအကျကတော့ဒီပစတ်ပိတ်တဲ့ယောဂပုံကွယ်တဲ့ပစတ်ပိတ်တဲ့မတ်ပုံဟောအဲ့ဒါတွေထည့်ဖို့ပေါ့နော်အဲ့ဒါပညာပေးတယ
်တောင်ကိုရီးယားကနေပြန်လာကြတဲ့ထိုင်းနိုင်ငံသားတွေလက်ပတ်ခဲ့တဲ့ဘန်ကောက်ကမောကုံတိုက်ကြီးလဲယာယီပိတ်ထားပြီးပို့သက်သေးချမ်းနေရတယ်လို့ချင်းမိုင်ကရုပ်ရှင်ယုံနေအသားခင်စားတော့ဆိုင်နေနဲ့ထိုင်းမြန်မာနယ်စပ်ကမဲဆိုင်မြို့တစ်မြို့လုံးချစ်ကြည်တရာအထိပို့သက်သေးတယ်လဲချမ်းနေပြီဖြစ်ပါရဲ့ရှင်